ကျမ်းမာတော်မူပါစတူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့နဲ့ကတွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးပညာရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှာရှိတဲ့အားသာချက်အားနည်းချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံခေါင်းဆောင်တွေကအစကတွန်းတွေကပြောပြနေတဲ့အခြေအနေရရက်ကိုစောင့်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့လူလူစိတ်ဝင်စားမှုများပြားခဲ့တဲ့တကွက်ကတွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်။ပရမောင်ဆုံးတကွက်ကတ်တုန်းကလေးကတော့ကတ်တုန်းဆရာထင်လင်းကျော်ရေးဆွဲထားတဲ့တကွက်ကတ်တုန်းကလေးပဲဖြစ်ပါတယ်။ဒီတကွက်ကတ်တုန်းကလေးမှာကတ်တုန်းဆရာကခေါင်းပေါင်းပေါင်းထားတဲ့အမတ်တယောက်နဲ့လူတယောက်အပြန်အလှန်ပြောဆိုနေကြပုံကိုရေးဆွဲထားပြီးခက်လန်းလန်းကနေပြည်သူတွေရဲ့အော်ကြီးတံကိုလည်းရေးထည့်ထားပါတယ်။အမတ်မင်းကပြောလိုက်တယ်"ကျုပ်တို့နိုင်ငံဖွံ့မျိုးတိုးတက်ဖို့ပြည်သူအားလိုတယ်"ဒါနဲ့ကြံတယောက်ကမေးပါတယ်"ဒါဆိုဘယ်လိုလုပ်ကြမလဲ"တဲ့။အမတ်ကပြန်ဖြေပါတယ်"ပြည်သူတွေကိုအားလိုအော်နေအောင်လုပ်ထားတယ်လေ"တဲ့။ကလလမ်းမှာပြည်သူတွေရဲ့အတန်ကိုလည်းကြားနေရပါတယ်။အာတေးပါပြီဗျ။အာကြောက်ပါပြီဗျ။အာမလုတော့ပါဘူးဗျ။ဒီတကွက်ကတ်တုန်းကလေးဟာတိတ်ကိုထိမိအားကောင်းလှပါတယ်ငါတို့။အပြင်မှာလည်းကတ်တုန်းတွေကအတိုင်းဖြစ်ပြက်နေပါတယ်။အုတ်ချုပ်မင်းလုတဲ့သူတွေကပြည်သူတွေရဲ့အားလိုတယ်ပြည်သူတွေမှာလည်းတာဝန်ရှိတယ်လို့မကြခဏပြောကြတယ်မဟုတ်လား။လက်တွေမှာတော့ပြည်သူတွေခင်ဗျာတာဝန်ရာတွေအသိခံရရာဇဝတ်မှုတွေထူပြောတဲ့တံကိုခံရကုံစင်းလုံးကြီးမြင့်တဲ့တံကိုခံရအခွန်အခတွေရဲ့တံကိုခံရဟောအခုမီတာခတွေလည်းတက်ဖို့ဆိုင်းပြင်းနေပြန်ပြီဆန္ဒပြပြန်ရင်လည်းထောင်သွင်းအကျဉ်းချတာကိုခံကြအောင်မှဖြစ်တဲ့အတွက်ပြည်သူတွေဟာတအားအားနဲ့အော်မြီပြီးခံနေကြရတာကိုကတ်တွန်းဆရာကလောင်ပြောင်ရေးဆွဲတေယောထားတာပါနောက်တကွက်ကတ်တွန်းကတော့ကတ်တွန်းဆရာလုံကြီးတင်ရေးဆွဲထားတဲ့တကွက်ကတ်တွန်းကလေးပါကတ်တွန်းဆရာကဘရင်ကြီးနဲ့မူးမတ်တယောက်အပြန်အလှန်ပြောဆိုနေကြပုံကိုရေးဆွဲထားပါတယ်ဘရင်ကြီးကမေးလိုက်တယ်ဟဲ့ဟိုအဆောက်ဦးကြီးကမူးမတ်ကပြန်ဖြေပါတယ်ဟိုပုတ်ကလေးကကိုလွှဲလိုက်ပြီဖျားတဲ့ဘရင်ကြီးကထပ်မေးတယ်ဒါဆိုဒီအဆောက်ဦးကြီးကရောမူးမက်ကပြန်ဖြေတယ်ဒီပုတ်ကလေးကလက်ထဲကိုလွှဲလိုက်ပါပြီဖျားတဲ့ဒါနဲ့ဘရင်ကြီးကပြန်မေးပြန်တယ်လွှဲစရာဘာအဆောက်ဦးကြံသေးလဲဟဲ့တဲ့မူးမက်ကပြန်ဖြေပါတယ်ဘုံတော်ကြောင့်လွှတ်တော်ကြီးကြံပါသေးတယ်ဖျားတဲ့ဒီတကွက်ကတုံးကလည်းလူတိုင်းကိုပြုံးမိစေမှာအမှန်ပါပဲအရင်အစိုးရလက်ထက်ကလေးကအစိုးရပိုင်အဆောက်ဦးနဲ့မြင်းနီယာတော်တော်များများဟာလုပ်ငန်းရှင်ခရိုနီကြီးတွေကိုစည်းပေါ်ပေါ်နဲ့ရောင်းချငှားရမ်းခဲ့ကြတာလူတိုင်းသိပဲဖြစ်ပါတယ်။အခုအစိုးရလက်ထက်မှာအရင်အစိုးရလက်ထက်ကငှားရမ်းရောင်းချခဲ့တာကိုပြန်လဲစီစစ်ပြီးငှားရမ်းကားတွေကိုပြန်လဲပြင်ဆင်ဖို့ရောင်းချခဲ့တာကိုစီစစ်ဖို့ဆောင်ရွက်နေပေမဲ့ထိထိရောက်ရောက်မဆောင်ရွက်နိုင်သေးပဲကြံ့ညာနေတာတွေရှိနေပါတယ်။ဟိုတလောကကန်တော်ကြီးပဲလေးဟော်တယ်ဆိုဘယ်အချိန်ကလေးကခရိုနီကိုရောင်းချထားမှမသိလိုက်ရပဲမီးလောင်တော့မှပြည်သူပိုင်မဟုတ်တော့မှတိခဲ့ကြရတယ်မဟုတ်လား။ဒီလိုလူမသိသူမသိရောင်းချထားတဲ့အဆောက်အဦဘယ်နှခုရှိမှန်းတော့မသိရပါဘူး။အခုတော့ရောင်းချစရာလွတ်တော်ပဲကြံမာတော့တယ်ဆိုပြီးကတ်တွန်းဆရာကလောင်ပြောင်တယောထားတာပါနောက်တကွက်ကတ်တွန်းကလေးကတော့ကတ်တွန်းဆရာငယ်ဦးရဲ့အလက်ရပါကတ်တွန်းဆရာကလက်ဖက်ဆိုင်မှာလူနှစ်ယောက်အပြန်အလှန်စကားပြောနေကြတာကိုရေးဆွဲထားပါတယ်တယောက်ကသူ့မိတ်ဆွေကိုပြောလိုက်တယ်ပေးလို့မကုန်တာဂရိယူလို့မကုန်တာသင်္ကန်းစာရလို့မကုန်တာဆိုပြီးခဏရက်ထားတော့ကျန်တဲ့တယောက်ကဘာလဲဆိုပြီးတော့မေးတယ်ဒီတော့ပထမလူကပြန်ဖြေတယ်နောင်တာတဲ့ဒီတကွက်ကတ်တွန်းကလေးကလည်းထိမိလာပါတယ်ငါတို့ဒါကတော့လက်ရှိအစိုးရကိုတယောထားတာပါပေးထားတဲ့ဂရီတွေဟာစွမ်းဆောင်ရည်အောက်တွေမှာပျောက်ကွယ်ကုန်ပါတယ်တချို့လည်းဘဝမေ့သွားကြတယ်လုပ်ပိုင်ခွင့်မရှိလုပ်ငန်းမကျွမ်းခြင်းအပေါ်အောက်ချိတ်ဆက်မှုမရှိအကြောင်းအမျိုးမျိုးကြောင့်ဂရီတွေပြက်ကုန်ကြပါတယ်ဒီလိုပဲသင်္ကန်းစာတွေကလည်းခုထိယူလို့မဆုံးနိုင်အောင်ပါပဲမြမဘောလုံးအသင်းနဲ့ထပ်တူကြနေပါတယ်မဆုံးနိုင်တဲ့သင်္ကန်းစာတွေယူရင်းနဲ့ပေါ့နောက်ဆုံးပြည်သူတွေမှာလည်းနောင်တရလာကြတယ်လို့ကတ်တွန်းဆရာကတယောထားတာပါနောက်တစ်ကွက်ကတ်တွန်းကလေးကတော့ကတ်တွန်းဆရာသူရရဲ့တကွက်ကတ်တွန်းကလေးပါကျောင်းဆရာတယောက်ကကျောင်းသားလေးတယောက်ကိုဒံပေးပြီးထိုင်ထလုပ်နေတဲ့ပုံကိုကတ်တွန်းဆရာကစွဲထားတာပါ။ကျောင်းဆရာကထိုင်ထလုပ်နေတဲ့သူ့တပည့်လေးကိုကြည့်ပြီးပြောလိုက်တယ်။နောက်မင်းကြီးလာလို့မတော်တဆလွတ်တော်တဲ့ရောက်သွားတဲ့အခါကျမှဆရာကျေးဇူးတွေကိုတိလာလိုက်မယ်။ gain အခုတော့ထိုင်ထလုပ်လိုက်အောင်နဲ့။ဒီတကွက်ကတ်တွန်းကလေးကလည်းပြစ်မှတ်ကိုတိုက်ရိုက်ထိပါတယ်။အစိုးတခုတင်သွင်းလိုက်တိုင်းအလုံးကန့်လန့်တိုက်ပြီးထထကန့်ကွက်နေကြတဲ့အဖွဲ့စည်းကိုကတ်တွန်းဆရာကသယောထားတာပါ။ဘယ်နိုင်ငံကလွတ်တော်ထဲမှာမှအဖွဲ့အစည်းတစ်ခုဟာရိမ့်တိုက်ထားသလိုညီညီညာညာထထပြီးကန့်ကွက်နေတာမျိုးမရှိပါဘူးမြန်မာနိုင်ငံကလွတ်တော်ထဲမှာဒါဖြစ်ပျက်နေတာပါဒီမိုကရေစီရဲ့သဘောတဘာဝအရတဦးနဲ့တဦးစဉ်းစားချင်းချိန်ပုံချင်းတွေးခေါ်ပုံချင်းမတူနိုင်ကြတဲ့အတွက်ကွဲလွဲတဲ့ဆုံးဖြတ်ချက်တွေအမြင်မတူတာတွေရှိနေမှာပါကွဲလွဲတာကဒီမိုကရေစီရဲ့အနှစ်သာရပါဒီလိုပဲအဖွဲ့အစည်းတစ်ခုထဲမှာလည်းသဘောထားအမျိုးမျိုးအမြင်မတူတာအမျိုးမျိုးရှိနေမှာပါဒါပေမဲ့အဖွဲ့အစည်းတစ်ခုထဲကပဲကိုယ်ပိုင်တွေးခေါ်ဆင်ခြင်တုံးတက်မှုမျိုးနဲ့ကန့်ကွက်တာမဟုတ်ပဲအထက်လူကြီးကကန့်ကွက်ရင်တစ်ဖွဲ့လုံးရိမ့်တိုက်ထားသလိုစီးကြညီညီထထပြီးကန့်ကွက်နေကြတာဟာဒီမိုကရေစီရဲ့အနှစ်သာရကိုပျက်စီးစေပါတယ် ကိုယ့်ကိုယ်ပိုင်ထင်မြင်ယူဆချက်မဟုတ်ပါဘဲနဲ့အမိန်အာဏာကြောင်းဆိုတာကိုလည်းပေါ်လွင်ထင်ရှားစေပါတယ်။ဒါကိုကာတွန်းဆရာကထိထိမိမိနဲ့သယောထားတာပါ။ကဲပါလူကလေးရေဒီတစ်ပတ်တော့ဒီတစ်ကွက်ကာတွန်းကလေးနဲ့ပဲနားလိုက်ပြရစေအောင်။မင်းလဲကိုယ်ပိုင်အတွေးခေါ်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်တဲ့ဒီမိုကရေစီနိုင်ငံသားစစ်စစ်တယောက်ဖြစ်နိုင်ပါစေလို့အဘအဆုတောင်းပေးလိုက်ပါတယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး။